မတရားသင်ဆွတ်တယ်မှုပုံမှန်စက်ခွန်မြင့်ဆောင်တင်တဲ့ဖမ်းခံထားရတဲ့သတင်းတောက်သုံးကိုဇူလိုင်လ22ရက်နေ့မှာရုံးထုတ်ဖို့စီစဉ်ထားရက18ရက်နေ့မှာစောပြီးရုံးထုတ်လိုက်တဲ့အတွက်သတင်းမီဒီယာအတိုင်းဝန်ကြားအံ့အားသင့်စေခဲ့သလိုဖမ်းဆီးခံထားရတဲ့သတင်းတောက်သုံးဦးတို့ကလည်းသူတို့ကိုမတရားသဖြင့်ဖမ်းဆီးထားကြောင်းထုတ်ပြောကြပါတယ်အခုလိုဖမ်းဆီးထိန်းသိမ်းတာဟာဥပဒေနဲ့ကိုက်ညီမှုမရှိဘူးလို့ဥပဒေပညာရှင်တချို့ကထောက်ပြပါတယ်ကိုဇော်ဝင်းလိုင်ကပြောပြမှာပါ
DBB သတင်းဌာနကအကြံတင်တဲ့တော့ UA9 ကိုပြည့်ဖုံးအောင်နဲ့အေယာဝတီသတင်းဌာနကကိုသိန်းစော်ခေါ်လဝီဝမ်တို့၃ဦးကိုမူလကဇူလိုင်လ21ရက်နေ့မှာရုံးထုတ်ဖို့စီစဉ်ထားရကတရားသူကြီးကကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်ကကျင်းပတဲ့အခါနာတက်ရမယ့်ရက်နဲ့တိုက်ဆိုင်နေတဲ့အတွက်ဆိုပြီးသူတို့ကိုရုတ်တရက်မနေ့ကဇူလိုင်လ18ရက်နေ့မှာရုံးထုတ်လိုက်တာဖြစ်ပါတယ်။ဒါပေမဲ့သူတို့အမှုကိုလာမယ့်ဇူလိုင်လ28ရက်နေ့မှာကြားနာဖို့ရက်ရွှေဆိုင်းလိုက်ပါတယ်။သတင်းတော့၃ဦးကိုအင်္ဂါနေ့ကရုံးထုတ်စဉ်သူတို့ကိုဖမ်းဆီးထားတာနဲ့ပတ်သက်လို့သူ့ရဲ့သဘောထားကို DBB သတင်းဌာနအကြီးအကဲသတင်းတော်ဦးအေးနိုင်ကအပြင်မှာစောင့်နေသူတွေကိုအခုလိုပြောကြားခဲ့ပါတယ
်။ကျွန်တော်တို့တစ်ထက်မှာဖောင်းတိတ်တော့မပါဘူးပြောရမယ်ဆိုလို့ရှိရင်အချွန်ထက်ဆိုလို့ဒီတော့ဒါပေမဲ့အချိန်မရွေးမိုင်းနင်းခံရနိုင်တယ်တနတ်နဲ့ချော်ပစ်ခံရနိုင်တယ်ဆိုတဲ့နေရာတွေကိုကျွန်တော်တို့စွန့်စားသွားရဆိုတာရှင်းရှင်းပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ဘဝတွေအသက်တွေကိုပေးပြီးတော့ဒီမီဒီယာလုံငန်းကိုလုပ်တာဒါပေမဲ့စိတ်မကောင်းစရာဖြစ်တာကမမာပြီးမှတစ်ခါဘူးမှဒီမီဒီယာသမားတွေဘက်မှာအရေးယူဆောင်ခြင်းမရှိတဲ့စက်ခွန်တင့်နဲ့ကျွန်တော်တို့တရားဆွဲဆိုတယ်ဒါဟာကျွန်တော်တို့ထောင်ချခြင်းမကြခြင်းနဲ့စာလို့ရှိရင်ကျွန်တော်တို့မြန်မာနိုင်ငံရဲ့ဒီမိုကရေစီကိုသွားရတယ်ဆိုတဲ့လမ်းကြောင်းကိုကဘာကိုကျွေးကြော်နေပေမဲ့လည်းချက်စရာကောင်းတယ်ဒီဥပဒေတွေကိုလွတ်တော်ကနေဒူဒူကနေတင်ပြောက်တဲ့နော်ကိုယ်စားတရားနေပြီးတော့ဦးစားပေးတင်သင့်တယ်နောက်ပြီးတော့66ကာကြီးနဲ့ဒီ vice editor ချုပ်ကိုကျော်မင်းစွေနော်ဒါဖန်းချုပ်ခံရတယ်အမကမြောက်ဆွေသတင်းကြားတယ်ဒါရီယာဆိုလို့ရှိရင်အင်မတန်မဖြစ်သင့်တဲ့ကိစ္စလို့မြင်တယ်အဲ့တော့ဘလို့ပဲအာဃာတတွေရှိခဲ့ကျွန်တော်တို့တိုင်းပြည်ပြန်လဲထူထောင်ဖို့အချိန်ရောက်ပြီ
ဥအောင်ထူးဟာလူအခွင့်အရေးရှိနေတူဖြစ်တဲ့အပြင်ဥပဒေအထောက်အကူပြုကွန်ရက်တည်ထောင်သူလည်းဖြစ်ပါတယ်သူကသတင်းတော့တွေကိုအခုလိုဖန်းစီတာဟာဥပဒေနဲ့ကိုက်ညီခြင်းမရှိဘူးလို့ပြောပါတယ
်ဥပဒေကြောင်းရပြောမယ်ဆိုရင်အခုမီဒီယာသမားသုံးကိုဆွဲဆိုထားတဲ့1908မတရားခြင်းဥပဒေနဲ့ဆွဲဆိုခွင့်မရှိဘူးဆိုတာပဲပြောလို့ရတယ်တိတိကျကျအဖြစ်သူတို့တော်ကတော့ဥပဒေစိုးမိုးရေးအခြေခံကနေရာနှုန်းပြကျွန်တော်ပြောလို့ရတယ်အဲ့ဒါကလည်းဆိုတော့ဥပဒေစိုးမိုးရေးဆိုတာဒီစဲဥပဒေတွေကိုလူတိုင်းကအားလုံးလိုက်နာရမယ်ဥပဒေရှိမှမှအားလုံးကအတူတူပဲဖြစ်ရမယ်အားလုံးလို့ပြောတဲ့ခါကျတော့အစိုးရအာဏာပိုင်နဲ့သာမန်ပြည်သူနဲ့တည်င်းတောင်းနဲ့ကွဲခြားလို့မရဘူးအဲ့တော့ဥပဒေကိုအစိုးရအာဏာပိုင်တွေကချိုးဖောက်ရင်လည်းရေးယူရမယ်အဲ့ဒီဥပဒေကိုတခြားလူကချိုးဖောက်ရင်လည်းရေးယူရမယ်အဲ့တော့ဥပဒေတွေကိုတခြားလူကချိုးဖောက်ရင်ရေးယူတယ်အစိုးရအာဏာပိုင်တွေကချိုးဖောက်ရင်ရေးမယူဘူးဆိုတာဟာဥပဒေစိုးမိုးရေးပြတ်တဲ့သဘောဝါပဲ
ဒါအပြင်သူတို့ကိုဖမ်းဆီးတဲ့ပုံစံဟာနီလန်လွှဲချော်နေကြောင်းလဲဥအောင်ထုကထောက်ပြပါတယ်
။နောက်ဆိုးတာကဘာလဲဆိုတော့ဖမ်းခွင့်မရှိတဲ့စစ်တပ်ကဖမ်းတာပေါ့ဗျာ။စစ်တပ်ကဖမ်းခွင့်မှမရှိဗျာ။အဲစစ်တပ်ကဖမ်းခွင့်မရှိရဖမ်းတယ်ဖမ်းတာတဲ့ဟာစစ်တပ်ကဖမ်းတာကိုရဲတဲ့ထွက်လိုက်တယ်။ရဲကလည်းဟေးကောင်စစ်တပ်မင်းဘာကြောင့်ဖမ်းတာလဲငါတို့လို့မင်းဘာကြောင့်ဝင်လုတာလဲလို့စိတ်မခေါ်ရဲပဲနဲ့စစ်တပ်ဖမ်းတာကိုကောက်ကုတ်ကလေးလက်ခံလိုက်ပြီးတော့မှအမှုဆက်သွားတာကူကဒါကူကကျွန်တော်တို့ဒီ fair trial concept လို့ခေါ်တယ်တရားမျှတဆိုတာစီးစီရင်တဲ့နိုင်ငံကအခြေခံမှုနဲ့ရာနှုန်းပြဆန့်ကျင်နေတာအဲ့တော့ကျွန်တော်တို့ဒီဒုတိယဖမ်းဆီးခံပြီးတိုင်းမှာသူတစ်ဖြင့်တရားရုံးမရောက်ခင်အဆင့်ကြားထဲမှာ pre trial stage လို့ခေါ်တာပေါ့အဲ့ဒီအဆင့်ပေါ့တရားရုံးမရောက်ခင်အဆင့်ကြားထဲမှာဖြစ်တဲ့အခြေအနေတွေကိုဖြစ်တိုင်းမှာညစဉ်သတင်းကြဖော်ထုတ်နိုင်မှုအသိကိုရေးကြည့်လာတယ်ဒါကအခုသတင်းတောက်တည်းမုတ်ကင်းသာမကဘူးမုတ်ကင်းအားလုံးနဲ့ဆိုင်ပါတယ
်သူတို့ပေါ်ဆွဲချက်တင်ထားတဲ့ပုံမှန်စက်ခွန်မြင်းဆောင်တစ်အရာအများဆုံးထောင်ဒဏ်3နှစ်ကြာခံရနိုင်ပါတယ်။အဲဒီလိုထောင်ဒဏ်3နှစ်အထိပြစ်ဒဏ်ပေးနိုင်တဲ့အမှုတွေကိုအာမခံပေးရလေရှိတယ်လို့လည်းဦးအောင်ထူးကပြောပါတယ်။စတိဘတ်လာဟာသတင်းတော်များအကာအကွယ်ပေးရေးအဖွဲ့ CPJ ကအရှတ်ဒေသဆိုင်ရာညွှန်ကြားရေးမှူးပါ။သူဟာပြီးခဲ့တဲ့ဇူလိုင်လ10ရက်နေ့ကပဲမြန်မာနိုင်ငံနေပြည်တော်ကိုတွားရောက်ပြီးပြန်ကြားရေးဝန်ကြီးဌာနကအရာရှိတွေနဲ့တွေ့ဆုံခဲ့တာမှာ1908ခုနှစ်ကတည်းကတည်ရှိခဲ့တဲ့မတရားအသင်းဆက်နွယ်မှုပုံမှန်နဲ့သတင်းတောက်တွေကိုဖမ်းဆီးထင်းသိမ်းထားတဲ့ကိစ္စကိုတင်ပြဆွေးနွေးခဲ့တယ်လို့ဆိုပါတယ
် I was in Navy Law and we were told that the proposal would take criminal penalties out of the law and that's
ကျွန်တော်မကြသေးခင်ကပဲနေပြည်တော်ကိုတွားခဲ့ပါတယ်အခုအစိုးရကအဆိုပြုထားတဲ့ဆက်သွယ်ရေးဥပဒေမူကြမ်းထဲမှာရာဇဝတ်မှုနဲ့တရားစွဲဆိုနိုင်တဲ့အပိုက်တွေကိုရုပ်သိမ်းဖို့အဆိုပြုထားတယ်လို့ပြန်ကြားရေးဝန်ကြီးဌာနအရာရှိတွေကပြောပါတယ်
2013ခုနှစ်မှာပြဋ္ဌာန်းခဲ့တဲ့ဆက်သွယ်ရေးဥပဒေကိုလက်ရှိအစိုးရကပြင်ဆင်ရေးဆွဲနေတာမှာ အဆိုပြုထားတဲ့အချက်တွေဟာသတင်းမီဒီယာလွတ်လပ်ခွင့်ကိုအာမခံပေးနိုင်တဲ့အဆင့်အထိရောက်မလာသေးဘဲလိုအပ်ချက်တွေရှိနေဆဲဖြစ်တယ်လို့ CPJ ကဇူလိုင်လ18ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။